ိုင်ဝမ်ကိုလည်းနဲ့ရောင်းချရာမှာပါဝင်ပတ်သက်နေတဲ့ Lockheed Martin, Boeing Defense နဲ့ရေသင်းယွင်းကုမ္ပဏီတွေအပါအဝင် American ကုမ္ပဏီတွေပေါ်တက်ခတ်အရေးယူမှုတွေပြုလုပ်မယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတင်းနာနေကကြေညာလိုက်ပါတယ်
။ဝေလာဝေဟု国家利益中央决定采取
မြို့သားချုပ်စီးပွားကိုကောက်ွယ်ဆောင်ရှောက်ဖို့အတွက်အခုလိုလိုအပ်တဲ့အရေးယူမှုတွေပြုလုပ်ရတာလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဇော်လီတန်းကသတင်းတောက်တွင်ကိုပြောပါတယ်။ဘယ်လိုအရေးယူမှုမျိုးလုပ်မယ်ဆိုတော့မသိရပါဘူး။ American နိုင်ငံရဲ့ဝန်ကြီးဌာနကထိုင်ဝမ်ကိုစစ်လက်နက်စနစ်သုံးမျိုးရောင်းချဖို့ပြီးခဲ့တဲ့အပတ်ကအတည်ပြုကြေညာထားတာဖြစ်ပါတယ်။ရောင်းချမယ့်လက်နက်တွေတဲ့အာယုံခံကိရိယာတွေဒုံးကြီးတွေနဲ့အမြောက်လက်နက်တွေပါဝါမှာဖြစ်ပြီးစုစုပေါင်း American Dollar 1.8 billion တန်ဖိုးရှိပါတယ်။တရုတ်ကထိုင်ဝမ်ကိုတိကျခွဲထွက်နေတဲ့ပြည်နယ်တစ်ခုအဖြစ်သတ်မှတ်ထားပြီးသူတို့အုပ်ချုပ်မှုအောက်ကိုပြန်လည်သွင်းမယ်လို့ကြေညာထားတာပါ။လိုအပ်ရင်အင်အားသုံးမယ်လို့လည်းပြောပါရယ်။